စကိုင်းတိုင်းထဲမှာပဲမိဘေးတင့်လို့နေရာမဲ့အဖြစ်နဲ့သူတွေအတွက်တဲအိမ်တွေကိုပြန်လည်တည်ဆောက်ပေးနေကြတာမှာနယ်မြေအခြေအနေကုန်ကျစရာတို့ကြောင့်ကူညီပေးနေသူတွေခက်တွေ့နေကြပါတယ်။မိဘေးတင့်ပြည်သူတွေအတွက်တဲအိမ်ဆောက်လုပ်ပေးနေတဲ့အခြေအနေတင်ပြပို့ထားတာကိုတော့ကိုခေမောင်ဆုံးမင်းကပြောပြထားပါတယ်ရှင်။
စကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်ရွာလုံးကျွန်းနီးပါးနေရာစွန့်ခွာထွက်ပြေးနေရသူတွေတစားတဲ့တစားပုံမပြားပြားနေပါတယ်။စစ်ကောင်စီဘက်ကရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်မီးရှို့ခံရလို့နေစရာလုံးဝမရှိတော့တဲ့သူတွေအတွက်အလူရှင်တွေရဲ့ကိုစား SNC မီးဘေးစစ်ဘေးပညာရေးကူညီဆောင်ရှောက်ရေးအဖွဲ့ကတဲအိမ်တလုံးကိုကြက်နှစ်သိန်းဝန်းကျင်နဲ့ဆောက်လုပ်ပေးနေတာပါ။ အစပိုင်းမှာဆောက်လုပ်ပေးရမယ့်တဲအိမ်65လုံးသာမှန်းထားခဲ့ပေမဲ့အခုအချိန်မှာတော့ရာနဲ့ချီတဲအိမ်ဆောက်ရမယ့်အနေအထားတွေရှိနေတယ်လို့အဖွဲ့တာဝန်ကပြောပါတယ်။နယ်မြေတွင်းကလက်နက်ကင်ပြိပကတွေကြောင့်လည်းအဖက်ဖက်မှာအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်း SNC
တာဝန်ခံကိုစိုးမိုးအောင်ကပြောပါတယ်။ဟိုကျွန်တော်လည်းပြောမယ်အနေနဲ့တော့အနေများရတဲ့ကကိုကအနေများနေမယ်တော့အခုလက်ရှိ ဒီပါဒီပါဒါတွေပေါ့နော်ဆန်သားနေရာကကိုယ့်ထဲအခြေအနေပို့ထိုးတယ်လေကျွန်တော်တို့ကတော့ဒီလိုမေလို့ရတယ်ဒီလိုမှဆိုရင်တော့ကျွန်တော်ကအိတ်ချနေရတော့မရှိတော့တဲ့နေသားတွေဖြစ်မှာတော့ကျွန်တော်တို့လည်းမနေကြဘူးဗျမေလို့ကြီးကြောက်နေလို့ဒါတွေကဖြစ်လာမှလည်းမဟုတ်ဘူးပုံစံပဲဒုက္ခရောက်နေမှာအဲဒါကြောင့်ကျွန်တော်တို့နေနေရတော့ဒီရေကတော့ကျွန်တော်တို့ကူညီပေးရလို့သူတို့သင်ပြီးသွားရင်ကျွန်တော်တို့သင်
စ္စည်းဝယ်စရိတ်တန်ယူပို့ဆောင်ကတွေဈေးတက်လာလို့အရင်ကတဲအိမ်တစ်လုံးအတွက်ကုန်ကျစရိတ်2သိန်းကနေအခု2သိန်း3000အဖြစ်ပြောင်းလဲသတ်မှတ်ထားရပါတယ်အလူရှင်တို့ရဲ့အကူအညီနဲ့ဆယ်ရက်အတွင်းမှာတဲအိမ်ပေါင်း80ကျော်ဆောက်လုပ်ပေးနိုင်ခဲ့တယ်လို့ပြောပါတယ်အခုတိဆောက်ပေးနေတဲ့ရွာတွေတဲစစ်ကြောင်းနောက်ပြန်ဆုတ်တာရှိပေမဲ့အဲ့ဒီစစ်ကြောင်းတွေပြန်လာမှာကိုတော့ဒေသခံတွေစိုးရိမ်နေကြဆဲရှိပါတယ်မည်စရာလုံးဝမရှိကြသူတွေကိုဦးစားပေးနေရာချထားပြီးတချို့ကလည်းဘုန်းကြီးเจ้าနဲ့တော်ထဲမှာဖြစ်တယ်လို့နေနေကြရတယ်လို့အကူအညီပေးသူတွေကပြောပါတယ်
ကျွန်တော်တို့ကအခုလုပ်နေတဲ့နေသားမှာကအားလုံးတော့အဆင်မပြေနေကြဘူးပေါ့နော်။တကယ်တမ်းပြောမှဆိုတော့ကတော့အိမ်မရှိတဲ့သက်စာရင်အိမ်ရှိတဲ့သူကတော့နည်းနည်းတော်ပြီးတာပေါ့နော်။ကျွန်တော်ကတော့ခေါင်းဝါးသာသူ့ပေါင်းလာတော့ပူကြီးကမဟဲ့ဆိုရင်ဒါအားလုံးဆန္ဒနေရတဲ့ဒုက္ခတွေဒီခုနီးနေကြတဲ့ပြည်သူတွေကဒါလည်းအနည်းဆုံးတော့ဒါထောက်ကူတော့ပြုမှာပါဗျ။
စကိုင်းတိုင်းတပင်းမြို့နယ်တဲကကျေးရွာပေါင်း15ရွာနဲ့ရေဦးမြို့နယ်တဲကကျေးရွာ9ရွာမှာဒီဇင်ဘာလထဲနေအိမ်မီးရှို့ခံရလို့နေစရာအပြင်စားစရာကိုအကူအညီလိုအပ်နေတဲ့သူတွေအတော်လေးများနေတဲ့အကြောင်းအကူအညီပေးသူတွေကပြောပါတယ်။အဲ့ဒီထဲမှာတက်ကြီးရွယ်ဦးတွေနဲ့ကျန်းမာရေးမကောင်းသူတွေကလေးတငယ်တွေလည်းပါဝင်တယ်လို့သူတို့ကပြောပါတယ်။စကိုင်းတိုင်းတဲကမြို့နယ်တစ်ခုမှာရွာပေါင်း15ရွာလောက်ရှိပြီးမြို့နယ်တွေကလည်းအတော်များတဲ့အတွက်အကူအညီလိုအပ်နေတဲ့ရွာပေါင်းကရာခိုင်နှုန်းအထက်မှာရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ။